မနေ့ကသတိပဋ္ဌာန်၃ပါးသတိပဋ္ဌာန်အထုတ်တဲ့ပုဂ္ဂိုလ်အထုတ်ခြင်းအပြင်ပฏิပတ်တိအလုတ်ကိုပြည့်စုံလက်ခံကျင့်သုံးတဲ့ပုဂ္ဂိုလ်ပထမဆုံးဖော်ပြပါတယ်ဣဒ္ဓဘိက္ခုဤသာသနာတော်ကယဟန်တော်ဤသာသနာတော်မှာအထုတ်နေတဲ့ဘိက္ခုဘိက္ခုနီဥပစကဥပစီကအနတ်ပြမှာပေါ့ဒီကောလုံးမနေ့ပြောသွားပါတယ်ဘိက္ခုမြာချင်းအကြောင်းအမျိုးမျိုးတွေကနှစ်ချက်ပေါ့ဒီယုံနာတရားတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့အပေါ်မှာပေါ့လေဆင်းရဲဒုက္ခတွေမြင်ပြီးတော့ကြောက်ပွေရာထင်အောင်ရှုတဲ့ပုဂ္ဂိုလ်ပထမဆုံးဘိက္ခုကြောက်ပွေရာတွေထင်လာပြီဆိုလို့ရှိရင်အဲ့ဒီကြောက်ပွေရာဘေးတွေကလွတ်စီနိုင်တဲ့နိလန်ရှာတဲ့အခါမှာဒီသတိပဋ္ဌာန်တရားတွေ့ရပါအကျုပ်ဖွေရပေဒီဖြစ်ရခြင်းအကြောင်းကရာဒေါသမောဟခိတိတာတွေပဲဆိုတာပေါ့လေတန်တရားကိုဆင်းဘေးတွေလျှောက်လို့ရှိရင်သူတို့ဖြစ်ခြင်းအကြောင်းခိတိတာတွေကိုသိတော်တဲ့ဤနဲ့နေနေဖို့ပဲရှိတော့ပေါ့ချောင်းတိမ်ပဲဖို့ကာဝေကုစားပဲဖို့နေနေအပြည့်ရှင်းပဲဘောလေဒီလမ်းစဉ်လဲရတော့တာပါပဲအဲ့ဒီလမ်းစဉ်ကြီးလိုက်တဲ့အခါကျတော့မြတ်စွာဘုရားကသတိပဋ္ဌာန်လမ်းကြောင်းကြီးကိုဖြောင်းဖြောင်းကြီးပြထားပါတယ်ဓမ္မဘာလို့ရမလဲဆိုတာဘောလေဓမ္မအဲ့တော့ဒီနေ့ကိလေသာဗိန္ဒတိတိဘိက္ခုဆိုတာတန်တရားကိုဆင်းရဲဘေးဖြစ်ခြင်းအကြောင်းကိလေသာတွေကိုဖောက်ခွဲဖြစ်စည်းတတ်သောကြောင့်ဘိက္ခုမြည်တယ်ဆိုတာပေါ့လေ ဆင်းရဲခြင်းအကြောင်းကိလေသာတွေကိုသိတော်တဲ့ဤနဲ့ဖောက်ခွဲဖြစ်စည်းတာမဟုတ်ရင်အမြီကံလောက်သာရှိတာပါပဲ ဒီတော့ဘေးဒုက္ခတွေမြင်ထားတဲ့ပုဂ္ဂိုလ်ဟာဆင်းရဲခြင်းအကြောင်းဖြစ်တဲ့ကိလေသာတွေပေပုံပေနိဖောက်ခွဲဖြစ်စီရတယ်ဆိုတာမြတ်စွာဘုရားကာယေကာနုပ္ပစီဝိရတိစသည်ဘောလေလမ်းကြောင်းကြီးပြတော့ပါတယ်ဒီနေ့အဲ့ဒါကိုစာတွင်းနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်ကိလေသာတွေကိုဖောက်ခွဲဖြစ်စီတတ်သောကြောင့်ဘိက္ခုဆိုတော့ဘိက္ခုရဲ့အ내လောက်သာတည်တာကိုတကယ်လက်တွေ့ဘိက္ခုအစီဖြစ်ဖို့ဆိုတာကတော့အလုလို့ရပါတယ်ဣဒ္ဓဘိက္ခုဣသဒနာရောကဘိက္ခုဟာဣသဒနာရောကရှင်းသုံးနေတဲ့ယောဂီပုဂ္ဂိုလ်ဟာကာယေကာယနိဝတ်စီဥဟေရတိကာယေရှုခွင်းကျေကာယံကာယအပေါ်၌ကာယ၌ကာယနိဗ္ဗာန်စီရှုကွက်ကလေးဒီပေါ်ကိုက်ပေါ်ကိုက်မှာအဖာမှာထထရှုတဲ့အလေးထရှိလျက်ဥရတိနေရမယ်ဥရတိနေရမယ်ဆိုတာတော့နေတော့ရနေတော့ထိုင်နေတော့လဲနေတော့ပေါ့ကိုယ်တို့စာနှုံးစောင်းနှုံးငယ်တို့ကြွားတို့လှန်တို့ချာတို့အာရိယဘုအသေးစားရောအကြီးစားရောအသေးစားရောပေါ့ဒါတွေကိုပါဠိတွေဥဟေတတိလို့သုံးထားပါတယ်ဓမ္မအဲ့တော့ဣဒ္ဓသာသနာရောကဘိက္ခုဟာရှုခွင်းကျေယုတ်တရားအပေါ်မှာယုတ်တရားအပေါင်းမှာပေါ့လေလင်ငင်းပေါ်ပေါ်လာတဲ့အစိတ်အစိတ်ရှုခွက်ကလေးတွေမှာပါလေ ပမာထတရှုလျက်နေရမယ်လို့ပြထားပါတယ်ဓမ္မကာယဆိုတာကတော့ယုတ်ကာယပေါ့လေယုတ်ကာယဆိုတာခန္ဓာကိုယ်အစိတ်ပိုင်းနေအများကြီးရှိတာပေါ့လက်ချေကောင်းစသည်ပေါ့လေဒါတွေအင်္ဂါအစိတ်ပိုင်းတွေရဲ့အပေါင်းကိုပဲဒီနေရာဌာနမှာကာယလို့ခေါ်ပါတယ်တနည်းအားဖြင့်လည်းပဲဆံမင်းမိုးကြီးခြေသေးတဲ့ဒီသွားအေးအစားကြီးတဲ့ကုဋ္ဌာသအစိတ်ပိုင်းတွေရဲ့အပေါင်းကိုကာယလို့ခေါ်ပါတယ်တော့ရှင်အပေါင်းမြင်းအပေါင်းကာအပေါင်းဆိုတဲ့ဟာမျိုးလို့ပြောလို့ဒီမှာရှင်စုမြင်းစုယထာစုဆိုတာမျိုးလို့ပြောလို့ဒီမှာစုတွေပေါင်းပေါင်းနေတာပေါ့အဲ့ဒါတွေကိုကာယလို့ခေါ်တာပါပဲဒါကတော့အများနာလေတဲ့နီးနဲ့ဒီပြောရတဲ့သဘောပါပဲဓမ္မစုပေါင်းနေတဲ့အင်္ဂါခြေလက်သုံးပုံသံမင်းမွေးခြေသေးလက်ဒီသွားအေးစသည်ပေါ့လေဒါမျိုးတွေပေါ့လေဒါမျိုးတွေမှာရုပ်တဲ့သဘောတွေထုတ်လိုက်မယ်ဆိုလို့ရှိရင်မာရောတဲ့သဘောတွေလည်းတွေ့ရတာပဲပြောဤနုညံ့တဲ့သဘောတွေတွေ့ရတာပဲ။ဆံမင်းမွေးကြီးခြေသေးတဲ့ဒီသွားအေးဒါတွေသွားပြီးတော့စမ်းသပ်ကြည့်လို့ရှိရင်မာရာတွေအသားတွေဘာတွေစမ်းကြည့်လို့ရှိရင်ပြောဤနုညံ့တာတွေဒါတွေတွေ့တာ။အဲ့ဒါတွေကိုပဲအဲ့ဒီမှာရောတဲ့ဓာတ်တွေပေါင်းစပ်နေတာ။ပြောဤနုညံ့တဲ့ဓာတ်တွေပေါင်းစပ်နေတာ။သူတို့စမ်းသပ်ကြည့်လို့ရှိရင်တခါတခါပူရနွေးတာပေါ်တာလေးတာအဲပေါ်တာစသည်ပေါ်တာဒီတွေ့တတ်တယ်ဒါတော့ဟုတ်အငွေ့တခိုးတတ်ဒီတို့မှာရှိလာတာဒါလည်းညင်းလို့မရဘူးအဲ့ဒါတွေကတော့အစ်စ်တွေပေါ့ကာယအစ်စ်တွေပရမတ္ထကာယခေါ်ပါတယ်ဒီတော့ဒီထဲမှာယူစီတာစေကတ်တာတွေ့တာခဲတာပေါ့လေလေးတာဒါတွေလည်းရှိနေတာပဲအဲ့ဒါတွေကတော့အာဘောဓအာဘောကာယလို့ခေါ်ပါလေပြီးတော့အဲ့ဒီထဲမှာလည်းတောင်းတာတင်းတာထောက်ခံတာတာပေါ့လေဒီမှာဟမ်လှုပ်ရှားတာဒါတွေရှိပါတယ်ဒီမှာအဲ့ဒါတွေလည်းကာယတွေပါပဲဒီမှာဒါကမာရောတဲ့ပထဝီဓာတ်အကြောင်းပြုပြီးတော့ဟောလေမကင်းစကောင်းတဲ့အနေနဲ့အာဘောဓာတ်ဒီပါဘုံတိဇောဓာတ်ဒီပါဘုံဝါယောဓာတ်ဒီပါသွားဘုံဘောလေဓမ္မအဲ့ဒါတွေထင်ရှားပါတယ်ဒါတွေပေါင်းစုလာပြီဆိုလို့ရှိရင်အရှင်းရောင်ဆိုတာဖြစ်လာတာပဲအရှင်းဓာတ်တွေလည်းဖြစ်လာတာပဲအနတ်လည်းပဲရှိလာတာပဲဓမ္မပြီးတော့ရတ္တဆိုတဲ့ဟာလည်းပဲဒါတော့တခုတော့ရှိနေတာပဲသူကတော့ချုပ်ချင်းစပ်ပါအင်္ဂါကတခုတော့ရှိတာပဲဩဇာဆိုတာလည်းရှိနေတာပဲဒါမှဒီတတ္တိထဲမှာအဲ့ဒါကြတော့ယုတ်တတ္တိကတော့အဲ့ဒီရှိပါတော့မကင်းပါဘူးဒီမှာအဲ့ဒါဒီလည်းပဲပရမတ္ထယုတ်အစ်စ်တွေပါသူတို့ကခန္ဓာဆံမြွေးကြီးစသည်ထဲမှာပါနေပါတယ်မှာဒါကလူတိုင်းရဲ့ကိုယ်မှာပထဝီဓာတ်အားများတဲ့ပစ္စည်းတွေအမျိုးပေါင်း20တောင်ရှိပါတယ်။တမင်မွေးကြီးခြေသလက်ဒီသွားအေးစသည်ပါလေ။အဘောဓာတ်လွန်ခဲ့တဲ့ဟာရတော့မျိုးပေါင်း10မျိုး12မျိုးရှိပါတယ်တော့။ဒီကြီးတလိပ်ပြီးသွေးချွေးအစီကဲမြဲကြီးစီကြီးတန်တွေးနှက်အစေးကျင်ငယ်ဆိုတာဝါလိဒါရီဒါအရေးတတ်တယ်ဝါလိဒါထင်ရှားပါတယ်သူကတော့ချွေးထွက်တဲ့အခါတေးထွက်တဲ့အခါမျက်ရည်ထွက်တဲ့အခါနာရည်ထွက်တဲ့အခါဝါလိဒါရီရှိနေတာဒါရီကတော့ဒါတော့ထင်ရှားဆုံးကတည်းကတော့ ဒါအဘောကာယတွေခေါ်ပါတယ်သူတို့ကိုယ်ထဲမှာအဲ့ဒါလေဒီနေရာဌာနမှာကာယလို့သုံးထားပါတယ်သူတို့ပထဝီကာယအဘောကာယတွေထင်ရှားလာပြီဆိုလို့ရှိရင်အငွေ့တက်ကလည်းပဲတပါးလေးပါလာတော့တာပါပဲမြတ်စွာလေးမျိုးရှိပါတယ်သူတို့စိရဏတေဇောဆိုတာပါလေပဂရိကိုငွေပေါ့ပဂရိကိုငွေဆိုလို့ရှိရင်ဒီဂရီနဲ့ပြောမယ်ဆိုလို့ရှိရင်တော့90လောက်ပါလေ90လောက်အထိအများပါလေပဂရိကိုငွေလေးပါအဲ့ဒီကိုငွေကတဖြည်းဖြည်းပေါ့လေယိုယွင်းအိုမေးအောင်ပေါ့လေသူကပြစ်လို့တက်တယ်အငွေ့တက်မျိုးပါပဲတခါတခါမှာပူလိုက်အေးလိုက်အပြောင်းလဲလေးလည်းရှိတတ်ပါတယ်ဖျားနာတဲ့ကထိရှားပါတယ်အဲ့ဒါတော့သံတပနာတေချလို့ခေါ်ပါတယ်သူကတော့တခါတခါမှာလည်းအပူငွေ့တွေလွန်လာပြီဆိုလို့ရှိရင်တရားလေး106ပေါ့လေတက်ဖွဲ့ယောဂါတွေပါတယ်ဖြစ်တဲ့ကဆိုလို့ရှိရင်အပူငွေ့တွေအမှန်ထင်ရှားပါတယ်သူကတော့အဲ့ဒါတဟတေဇောဆိုရဆိုခေါ်ရသူအလုံးပူပြင်းတာပဲတတိတိပါရီမိလောက်အောင်လည်းဖြစ်တယ်ပါတယ်ကိုယ်ထဲမှာရှိနေနောက်တစ်ခုတော့ဘာစကတေဇောဆိုတာစားလိုက်တဲ့အစာအစာတွေကိုကြည်ညက်အောင်ချက်လုတ်တတ်တဲ့တေဇောပေါ့လေဒီမှာအဲ့ဒါရှိပါတယ်အဲ့တော့အခိုးဓာတ်ကကိုယ်ထဲမှာ၄မျိုးရှိပါတယ်အမြဲပြဖြစ်နေတဲ့အငွေ့ကတော့စိရဏတေဇောနဲ့ဘာစကတေဇောကတော့အများအားဖြင့်ရှိနေပါတယ်မှာ။ကျန်တစ်ခုကတော့ဒီအပူအေးမှမျှတဲ့အခါမှာသူကဖြစ်တတ်ပါတယ်။အဲ့ဒါတော့တေဇော၄မျိုးပေါ့လေအဲ့ဒါကြီးလဲကာယပဲ။အငွေ့တာကအမှုံမွှားလေးတွေမဟုတ်ဘူး။အဲ့ဒီအမှုံမွှားတွေပေါင်းဆက်ပြီးတော့ဖြစ်နေတာဒါကာယတွေပဲသူကတော့။နောက်မွာယောဝါယောဓာတ်ဆိုတာကတော့တောင့်တင်းလှုပ်ရှားရွေသွားတတ်တဲ့သဘောပါပဲ။ဒါကောလေဓာတ်လို့ခေါ်ရတယ်ဒီမှာခန္ဓာကိုယ်ထဲမှာတော့တောင့်တင်းလှုပ်ရှားရွေသွားတဲ့သဘောတစ်ခုအနေနဲ့တွေ့မှဆိုရင်ဝါယောဟာတစ်မျိုးတည်းပါပဲ။ဒါပေမဲ့လို့အချိန်နဲ့အချိန်ခါအချင်းရာလိုက်ပါလိမ့်သူကလည်းပဲခြုံမြုပ်ခွဲသွားပါတယ်အထက်ဆန်တဲ့လေဒီချောင်းနေပါလေဆိုးတဲ့အခါလေကြီးနေပါလေတက်တဲ့အခါဆိုလို့ရှိရင်လေအပေါ်ဆန်တော့အောက်ဆုံတဲ့လေဓာတ်ဒီပါလေသွားတဲ့အခါမှာဆိုအောက်သွားတဲ့လေပေါ့လေအတော်ကမှလေကုသိတယဥပဝန္တွင်လေပြီးတော့မှဥထဲမှာနေတဲ့လေလေဆိုတော့ကုသိတယဝါဒကုထစီယဝါဒကုသိစီယဝါဒဝန္တွင်မှာရှိတဲ့လေပြီးတော့နှာခေါင်းကဝန်လေထွက်လေပြီးတော့ထိုင်ထလှုပ်ရှားကိုယ်စားပြုတ်လုတဲ့အခါမျိုးမှာစိတ်အချိန်နဲ့ပေါ့လေဆိုင်ရအစိတ်ပိုင်းနေမှာတောင့်တင်းသွားတာတွေပေါ့အဲ့ဒါတွေကတော့အင်္ဂမေကနုစာရီလေးခေါ်ပါတယ်မြတ်တော်ခတ္တမျိုးလုံးပိတ်တာဖွင့်တာအစပေါ့လေအဲ့တော့မှာအင်္ဂမေကနုစာရီလေးပြတ်သွားလို့ရှိရင်လှုပ်ရှားမှုတွေဖြစ်လာတော့ပါတယ်မှာတော့လေးချုံမျိုးရှိပါတယ်သူကတော့အလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာအမျိုးပေါင်း40နဲ့နှစ်ခုရှိပါတယ်ဒီမှာအခြေခံပထဝီအဘောတေဇောဝါယောမှာဘောလေးခြေခံအမျိုးပေါင်း40နဲ့နှစ်တရှိတယ်ရှုံးလိုက်လို့ရှိရင်တော့ပထဝီမာပြော့ဂျန်နုအဘောယောစီတွဲတာဘောလေးတွဲတာခဲတာဘောလေး ဒီတော့ပူနွေးအေးပေါ့ဝါရောက်တောင်းတင်းလှုပ်ရှားပါလေဒါပါပဲအဲ့ဒီရုပ်တွေကအခြေခံယုတ်ကြည်လေးမျိုးပေါ့လေဒါတွေအရှင်းချင်းမကွဲမကွာပဲနဲ့ပေါက်ဆက်ပြီးတော့ဖြစ်နေတာဒီထဲမှာလည်းပဲမကင်းစကောင်းနဲ့အနေနဲ့အင်းအရှင်းယုတ်တို့ အနယုတ်တို့ယသယုတ်တို့ဩဇာယုတ်တို့ဆိုတာလည်းဒီထဲမှာပါသွားပါတယ်ဒီပြင်လည်းပဲအရှင်ယုတ်တွေရှိပါသေးတယ်အရှင်ယုတ်အတာယုတ်အနယုတ်ယသယုတ်အထီးတွေယုတ်ဆိုတာတွေပါလေအဲဒါကိုလက်ခံဖန်ယူနိုင်လို့တဲ့အကြည့်တဲ့ယုတ်တွေပါလေမျက်စိယုတ်နားယုတ်နှာခေါင်းယုတ်ရှားယုတ်ကိုယ်ကြည့်တဲ့ယုတ် နှလုံးယုတ်ဒါတွေလည်းရှိပါသေးတယ်တမန်အဲ့ဒါတွေအဲ့ဒါတွေကတော့အခြေမပြောတော့ပါဘူးတမန်နောက်ပိုင်းအတိုက်အခါတော့ဘုရားရောက်တဲ့အခါကျမှပြောတော့မယ်အခုအလွယ်ဆုံးဟာကိုပြောပါမယ်ဒါတွေကိုကာယလို့တုံထားပါတယ်ဒါတွေကဘယ်မှာထင်ရှားလဲဆိုတော့သွားတဲ့အခါရက်တဲ့အခါထိုင်တဲ့အခါထတဲ့အခါလက်ရှိအကြောင်းကြီးတွေကိုယ်တွေဆန်းတဲ့စောင်းတဲ့အခါ ကျွားတဲ့အခါလှမ်းတဲ့အခါချတဲ့အခါတော့ရက်တဲ့အခါထိုင်တဲ့အဲလှဲ့တဲ့အခါပေါ့မြေတောင်ခတ်တာမြေလုံးပိတ်တာဖွင့်တာကအစပေါ့လေအကုန်လုံးပေါ့အဲ့ဒါတွေထင်ရှားပါတယ်သူကတော့တရားရှုတယ်ဆိုတော့အဲ့ဒီလောကီအမြင်နဲ့တပ်ပြီးတော့ရှုရတာပါပဲတမန်တော်လေးအဲ့ဒါတွေကတေကိုကောက်လိုက်လို့ရှိရင်တော့ခုနကယုတ်အဆုတွေပါပဲအဲ့လိုမျိုးဆိုပါပြကအိဒဘိခွေကာယေ ရှုခွင့်ချေကြီးအနေနဲ့ပြထားတာကိုင်းကြီးဆိုတာရှုခွင့်ချေကြီးအဲ့ဒီရှုခွင့်ချေကြီးတွေကကန်တင်းလေးတွေနဲ့ကန့်တတ်ထားတာပေါ့လေပေါ်ရပေါ်ရလေးအတိတ်အတိတ်ပေါ်ရလေးတွေအဲ့ဒါရှုခွက်ခေါ်တယ်အဲ့ဒီခွင့်ရှုခွင့်ချေကြီးရနေပြီးတော့အတိတ်အတိတ်ပေါ်လာတဲ့ကာယကို အနုပသနာအနုပသိဖမ္မတတရှုတဲ့အလေးရှိရတယ်။ကာယကာယလိုပဲရှုရမှာပေါ့ကာယပေါ့ဖမ္မတတရှုတဲ့အလေးရှိရမယ်။ဒါကိုပြောတာပါပဲ။ဘုရားဖြင့်ဖောင်ရင်လည်းဖောင်တယ်ပိန်လည်းပိန်တယ်ဘာသူအမြင်လေးတတ်ပြီးတော့အဲတော်ရင်လည်းတော်ရင်ရရင်လည်းရတဲ့ထိုင်ရင်လည်းထိုင်တယ်လှဲရင်လည်းလှဲတယ်ကိုယ်ရင်လည်းကိုယ်ရင် ဆိုင်လေဆိုင်နေဆိုတာပေါ့လေတော့သူ့အမြင်နဲ့တော့ပြီးတော့အဲမြေတောင်ခတ်လို့ရှိရင်လည်းခတ်တယ်ပေါ့မှိတ်ရင်လည်းမှိတ်တယ်ဖွင့်လည်းဖွင့်တယ်ဆိုတာပေါ့လေတော့ကာယဆိုင်ရာရှုခွင့်ချက်ကြီးအနေနဲ့ပြထားတဲ့အဲ့ဒီမှာသူ့ခိုက်တာနဲ့သူ့ခိုက်တာရှုစီရအကွက်ကလေးတွေပေါ်တိုင်းပေါ်တိုင်းပေါ့လေတော့ကာယလို့အဖာမထတ်တာရှုတဲ့အလေးရှိသူဖြစ်ပြီးတော့နေရမယ်ကျင်တော့ရမယ်ဒါပြောပါတယ ကာယရှိတဲ့ကာယကြီးရဲ့ဘောလေအတိတ်တိတ်ထိရှားပေါ်တဲ့ကာယကိုအဖာမထထကြည့်နေရမယ်လို့ဆိုထားပါတယ်ဒီမှာဒါဆိုပါတယ်ဒီတော့အတုကာသာဆိုတော့အကုန်လုံးပေါ်သမ्या ကာယတွေရှုတဲ့အလေးထားကမရှိသေးတော့ เนเนก็ซาบาเลยยถาภกตาอุปัสสนาปีนิเวศสรบาเลยชุกข์อายุนี่แหละก็ถิ่นชาได้อายุก็ยื้อเฉยอ่ะบาเลยยุทธิเยอะแล้วเว้ยมหาโพธิ์4บาก็จันยุทธิได้สาลุษิเหตุก็ก็ถิ่นชาบาเลยไอ้4မျိုးเนี่ยแล้วเว้ย တောင်တက်လှုပ်ရှားရွေသွားတဲ့ဝါရောဒကတော့အထင်ရှားဆုံးပါပဲအဲ့ဒီအထင်ရှားဆုံးအာယုံကိုရွေးချရပါတယ်အကုန်လုံးဖြစ်သမျှဟာတွေလည်းလိုက်ပြီးတော့မှတ်နိုင်သေးတော့နည်းနည်းလွယ်လွယ်ကစပါတယ်နည်းရမယ်လွယ်ရမယ်ရောင်းရစကလေးများစလုံးလေးတွေရေးနိုင်တဲ့အရွယ်ရောက်လာပြီဆိုလို့ရှိရင် စလုံးလေးတွေတစ်ခုချင်းတစ်ခုချင်းပေါ့လေ A B C စသည်ပေါ့ တခုချင်းတခုချင်းရေးရတယ်အတန်လေးတွေထုတ်ထုတ်ပြီးတော့လည်းရေးရတယ်တာမလေးတွေရအောင်အဲ့တော့သင်္ကန်းစာလည်းလွှဲရမယ်သင်္ကန်းစာလည်းနည်းရမယ်ဒါမှကလေးရလွယ်လွယ်နဲ့သင်ချနိုင်ပြီးတော့လွယ်လွယ်နဲ့သဘောပေါက်သွားပြီးတော့ဘောလေးကျောင်းမှာပြောသွားနိုင်ပါလေအဲ့ဒီသဘောလေးယူပြီးတော့အထုဇာယောဂီမှာလည်းပဲရှုခွေအာယုံကလွှဲရမယ်နည်းရမယ်အဲ့လိုကျန်ကများမှာမြတ်စွာဘုရားဟောထားတာတော့နှကောင်းမှာဆိတ်ကပ်ပြီးတော့ဝင်လေထွက်လေပေါ့လေအဲ့ဒါလေးတွေအဲ့ဒါလေးတွေမှတ်ဖို့ပြထားပါတယ်။ဘုရားတို့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးကရှူလီဆိုင်လေးနဲ့ဆက်တဲ့ရှူလီဆိုင်လေးနဲ့ဆက်သွဲနေတဲ့ဝမ်ဘိုက်ကဖောင်းလိုက်ပိန်လိုက်လှုပ်ရှားမှုကိုပေါ့လေအဲ့ဒါလေးမှတ်ခိုင်းပါတယ်သူကတော့အထုဇာယောဂီပုံစံကြထိုင်ပါလေထဲဝဲဖွဲ့ခွေထိုင်ပါလေထဲဝဲဖွဲ့ခွေအပေါ်ဘက်ကို90ဒီဂရီမှမှထားပါပရိဘုကစတေဥပတ္ထဘေတောဆိုတာဘောလေရှုခွက်ပေါ်တဲ့အာယုအဘက်ကိုပဲစိတ်ကမျက်နှာမူထားပါတဲ့အဲ့ဒီပဲလှည့်ထားပါတဲ့အရေးကြီးတဲ့ဧည့်သည်ကြိုးစိုးအခွင့်ကြုံလာပြီဆိုလို့ရှိရင်ဧည့်သည်လာတဲ့နေရာကစောက်ကြိုးရတယ်လို့ပြောလိမ့်ဘောင်းဘုံပေဘုကဝမ်းဘက်မှာရှိနေတယ်ဆိုတော့ဝမ်းဘက်ကစောက်နေရပါတယ်ပုံမှန်ရှူပါပုံမှန်ဆိုင်ပါတဲ့ဧည့်သည်လည်းအောက်မထားတဲ့မြန်မြန်လည်းမရှူနဲ့နေနေလည်းမရှူနဲ့ငကိုရှူနေကြတိုင်းရှူလို့ဖောင်းတက်လာရငကိုရှိုက်နေကြတိုင်းရှိုက်လို့ပိန်ကျသွားတာတော့ဖွဲ့ကိုကိုပြောင်းစီထားလီစိတ်ဝမ်းမှာပုံမှန်ရှူရှိုက်ဖောင်းပိန်ကိုက်ဖောင်းကိုက်ပိန်ကိုက်မှာပေါ့လေဖောင်းတယ်ဆိုရင်ဖောင်းတယ်လို့အမိလေးတက်ပြီးတော့ပိန်နေဆိုရင်ပိန်နေလို့အမိလေးတက်ပြီးတော့တဲ့တမရှုခွင့်ကြရဲ့အခုလောလောဆယ်ပေါ်တဲ့အာယုံကိုပေါ့လေတမအဲဒီအဖန်ဖန်ထထရှုတဲ့အလေးဒါလို့ရပါတယ်တမတနည်းအားဖြင့်လည်းပဲအဲဒီဖောက်မှုပိန်မှုကိုကွက်ပြီးတော့ပေါ့လေရှင်းဆက်မပြတ်ပေါ့လေတခါတခါကြည်နေရပါတယ်တမမလို့ရအောင်လို့ဖောင်းကိုက်ပိန်ကိုက်မှာထင်ရှားတဲ့လေဟာရှုမှုရှိုက်မှုနဲ့ဆက်ပြီးတော့ဖြစ်ပေါ်တဲ့လေပါပဲလေ၆မျိုးထဲမှာထည့်လို့ရှိရင်ဥပဝန်းတွင်းလေထဲမှာပါပါတယ်ဒီတော့အញ្ញံစားဖြစ်တဲ့အရောကမလေတော်မှရှုခွက်ထဲမှာပါနိုင်ပြီဆိုလို့ရှိရင်အခုကိုယ်စားစီရဝါရဝါတာပေါ်လေဥပဝန်းတွင်းလေလည်းပဲမှတ်ရတယ်ဆိုတာပေါ်လေရှုမှတ်ရတယ်ဆိုတာနားလည်ထားဖို့လိုပါတယ်ဖောင်းကာယပေါ်မှာအဖမတ္ထနောက်ကနေပြီးတော့ပေါ်လေလိုက်ပြီးတော့ရှုတဲ့အလေးဖောင်းနိုင်ဖောင်းနိုင်ပေါ်လေဒီမှာအဲ့ဒီအလေးလေးလိုက်ပြီးတော့ကြည့်တဲ့အလေးလေးရှုတဲ့အလေးလေးမပြည့်ရဘူးပိန်လိုက်ခိုက်တာမှလည်းပဲဒါလေးအဲပိန်နေလို့ရှိတဲ့အလေးအထားလေးမပြည့်ရဘူးတက်ခတ်တက်ခတ်လုံနေရတာပဲဒီမှာဗမာထထရှုတယ်ဆိုတာကဘယ်လိုစိတ်ဆွမ်းအားတွေထည့်ပြီးတော့ရှုရသလိုလို့ဆိုတော့ဘာဒီပါမဗမာထထရှုတဲ့အလေးဖြစ်နေသလိုကာယအရှိကိုပေါ့လေရှုနေသူမြင်နေသူဖြစ်နိုင်တဲ့တုံးဆိုတာပေါ့လေအဲ့ဒါလိုမေးဖို့ရှိတဲ့အတွက်အာတာပိသမ္ပဇာနောစတိမာဆိုတဲ့စကားလေးထည့်ရပါတယ်လုံလဝရိယရှိပါမလုံလဝရိယရှိပြီးတော့ဆွဲမြဲတဲ့သတိရှိပါမဆွဲမြဲတဲ့သတိရှိပြီးတော့စိတ်ဆူဆီးမှုရပြီးတော့ကာယကိုကာယတိုင်းပေါ်လေအမှန်မြင်သိပါမှဒါနိဗ္ဗာန် ပါမတတရှုတဲ့အလေးဖြစ်တယ်ဆိုတာပေါ့လေအကျဉ်းစားနားလည်ထားဖို့ပါပဲစိုးစိုးပိုင်းကသီဗရဘာဝနာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေယောဂီတွေအတ္တတရားဖြစ်ဖို့ရာသီဗထာအကျိုးခုနှစ်မျိုးပေါ့လေသီဗထာရဲ့ဂုဏ်ကြီးတွေပြခဲ့ပါတယ်ဒီအကျိုးခုနှစ်မျိုးကိုယာဘူနာဝအယသိရှိပြီးတော့ယုံကြည်မှုအရိယာမတ္တဆင်းဆက်ပြီးတော့အကျိုးခုနှစ်မျိုးရလိုမှုသန္တာပေါ့လေဂုဏ်ကြီးကိုသိရှိပြီးတော့သတိပ္ပဏဂုဏ်ကြီးကိုသိရှိပြီးတော့ယုံကြည်ရလိုတဲ့သန္တာနဲ့ပေါ့လေအခုတရားထုတ်ရာဌာနရောက်ရှိလာတယ်ရောက်ရှိလာတော့ဒီမှာစူးစမ်းရမယ်ဆိုတာပေါ့လေအခုစူးစမ်းတဲ့အပိုင်းရောက်လာတာပေါ့မြတ်စွာဘုရားအာတာပီလို့ပြထားပါတယ်အာပတာပီအာတာပီဆိုတာပြင်းထန်တဲ့လုံလောက်ဝိရိယရှိတာပါပဲဒါပါပဲလက်တွေ့သဘောနဲ့ပြောလို့ရှိရင်တော့ဖောင်းနိုင်ဖောင်းနိုင်ပိန်နိုင်ပိန်နိုင်ပေါ့လေသူ့ခိုက်တံမှာသူရှိနေတယ်တတိကလေးကတ်သွားအောင်ပေါ့လေအပူတွေပြင်းအားစိုက်မှုဒါရှိရမယ်ပြောတာပေါ့ဟိုကဖောင်းတက်လာတာနဲ့ဒီကတတိကလေးကတ်သွားအောင်တွန်းအားပေါ့လေဒီမှာအားစိုက်မှုရှိရတယ်ပိန်ကျသွားတာနဲ့အဲ့ဒီဘုံမှာတတိကလေးကတ်သွားအောင်တွန်းအားအားဆိုင်မှုရှိရတယ်မှာဒါကိုပြောပါတယ်မှာအာတာပိဆိုတာကဒီမှာသုံးထားတာတပြုအာတာပိဆိုတာအပူတပြင်းပေါ့ဒီမှာလို့ပြန်လို့ရှိရင်အပူတပြင်းအားဆိုင်ရမှာဘာလို့အပူတပြင်းအားဆိုင်ရတယ်လဲဆိုတော့စိတ်ဆိုတာမျိုးကရေးသားခိုတတ်တယ်ပြင်းတတ်တယ်ကောင်းတဲ့အလုပ်တွေဆိုလို့ရှိရင်အာတေတေယောတဲ့ကြောကြတယ်မရှိတော့တတိအပြုမူလေးကသူကပါဠိလိုကောတိစာလို့ခေါ်ပါတယ်ဆစ်ဆုပ်ဖွေရကောင်းတဲ့အပြုမူတဲ့ပြည့်မှုပါပဲအမှားတော့အဲ့ဒါလိုအားတွေထုတ်တည်ရသားနဲ့အားတွေမထုတ်ဘူးဆိုလို့ရှိရင်တဲ့ညံ့တဲ့လူပဲတဲ့ဖြင်းတဲ့လူပဲဆိုပြီးတော့ဟောလိစေခံရလောက်ဘုရားစိတ်ဆုပ်เสียကောင်းတဲ့အပြုမှုအဲ့ဒါကောသစ္စာခေါ်တယ်အဲ့ဒီကောသစ္စာကိုနိုင်ဖို့ရအတွက်အပူတွေပြေအားဆက်ရတယ်ဟိုကဖြက်ကလေးအဟုပေါ်လာတော့လည်းအဲ့ဒီစီတတိလေးကတ်တော့အားဆက်ရတယ်ကြိုလဲထားရတဲ့ငိုအဓမ္မအပူတွေပြေအားဆက်ရတာပိန်ကြသွားတော့လည်းအဲ့ဒီစီတတိလေးကတ်တော့အားဆက်တွန်းအားပေးရတယ်ဖုန်နေဖုန်နေပိန်နေပိန်နေပေါ့လေဖာမန်ထထအားစိတ်ဟူတာဒါရှိရတယ်အားစိတ်ဟူရှိနေတော့ကပြင်းမှုကအစရုတ်ရဲတဲ့ကိလေသာတွေကိုသူကလက်မခံဘူးပယ်လာလိုက်တာအဲ့ဒါပိခုစဖြစ်ပြီအပြင်းကိုဒီမှာဖယ်ရှားလိုက်ပြီအပြင်းကိုလုံးလာဝရိယနဲ့အစာထုတ်ပြီးတော့ဖယ်ရှားလိုက်ပြီကိလေသာဗိန္ဒတိတိဘိက္ခုဆိုတာဒါပဲဒါစရတာပဲတမနောက်တတိကတ်သွားတယ်ဖောင်းနေအာယုစီသုံးဖို့ဗိန္ဒရဆိုတတိကလေးကတ်သွားတယ်ဖောင်းနေဖောင်းနေဗိန္ဒိုက်ဗိန္ဒိုက်အားစိတ်သလုံးတတိကလေးကကတ်သွားပြီဆိုလို့ရှိရင်စိတ်အစင်မှာကိတိတာမဝင်ရအောင်သူကဆောက်ရှောက်ထားလိုက်တယ်ရက်ခအာဝရဏပိတ်ဆို့ထားလိုက်တယ်ပိတ်ထားလိုက်တယ်ဝင်စရာအပေါက်မရှိတော့ဘူးဒီကိလေသာတွေဝင်ပေါက်မရှိတော့ကိလေသာလုံးချုံသွားတယ်ဂုတ်တီတဲ့ဒါကကိလေသာကိုသူကဖြစ်စည်းတာပဲတတိထားပြီးတော့ဖြစ်စည်းလိုက်တာပဲတတိကရအောင်မှာစိတ်ကလေးစိုက်ကြသွားတယ်ဟောတမာတိဖြစ်သွားတယ်စိတ်ဟိုရောက်ဒီရောက်မရောက်ဘူးဒီတက်မှာငြိမ်ကြသွားတယ်ဟိုရောက်ဒီရောက်ကိလေသာကိုပေါ့လေတည်ငြိမ်ပြုလုပ်ခြင်းအားဖြင့်ငြိမ်ကြသွားတာနောက်မကြခင်မဲ့ဖောင်းတာပါပိန်တာပါဆိုတာပေါ့လေ mien la ro a ti le phit la ro da ba a ti phit la ye ma ti mu phit khwe ma ya ro a le yauk do a mawk pyauk so da myo lo bo le a ra ha anupassana anupassiya nei bi lo anupassana apamattata shu che me so lo da ga ro wariya shi ma apamattata shu lo ya de tatti ka ma apamattata shu lo ya de တတိကရအောင်မှာစိတ်ကလေးစိုက်ကြမှာအဖမတ္တရှုတယ်လို့ခေါ်တယ်။အတိလည်းဖြစ်သွားမှာကုဏအကာယကိုတဘာဝကိုမြင်သွားမှာဒါမှဒါကုဏအနုပါစနာအနုပါစီလို့ခေါ်တယ်ဓမ္မဒါပဲ။ဒါလို့နားလည်ရပါတယ်ဓမ္မ။တဏ္ဍာရီပြည့်သွားပါပြီ။ဒီနေ့ဒါပဲရကြအောင်ဆိုနောက်ဖက်ကကြမှာဆက်လက်ပြီးတော့ပို့ပြီးတော့ပေါ်လွင်အောင်ပေါ့လေဇာတုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်ယောဂီများအထုတ်တဲ့နည်းလေးတိရှိပြီးတော့ပေါ့လေကျူစာအထုတ်ကြဖို့ရာရရှိတဲ့အချိန်လေးကိုအကျိုးရှိစွာနဲ့အသုံးချတတ်ဖို့ရာပေါ့လေလေးလေးနဲ့တိုက်တွန်းပါတယ်ဒါပါပဲဒီနေ့တော့
So this will be all for today tomorrow ဆရာတော်ကြီးwill continue to explain more in detail. And Saraji encourages the yogi to practice diligently according to the guidance and instructions. And Saraji strongly encourages the yogis to use the time in order to... Saraji encourages the yogi to use the time usefully so that it will beworthwhile practicing in this meditation retreat. And this will be all for today. Sadhu, sadhu.